ရှမ်းပြည်နယ်ပင်လောင်မြို့နယ်ကဒီချစ်ကြောင်မီးသွေးဆက်ရုံကိုပြည်နယ်အစိုးရကမကြာသေးခင်က၃နှစ်သက်တမ်းထပ်တိုးပြလိုက်တဲ့အတွက်ဒေသခံအင်အား1000ကျော်ဒီကနေ့ဆန္ဒဖော်ထုတ်ကန့်ကွက်လိုက်ပါတယ်။ဆက်ရုံကြောင်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေရှိနေပြီးတော့ပြည်ထောင်စုအစိုးရကဒေသခံတွေကိုအသိမပေးဘဲနဲ့လုတ်ကင်ကွင်းသက်တမ်းထပ်တိုးပြလိုက်တာကြောင့်ဒီဆက်ရုံကိုပိတ်သိမ်းပေးဖို့ဒီကနေ့တောင်းဆိုဆန္ဒပြတာဖြစ်ပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်။
တရုတ်အမျိုးသားအကြီးစားစက်မှုလုပ်ငန်း Corporation CHMC ကုမ္ပဏီလောက်ကင်နေရဲ့ဒီကြောင်မီးသွေးဓာတ်ပိစက်ရုံဟာမြန်မာနိုင်ငံမှာကြောင်မီးသွေးလောင်စာကိုသုံးပြီးလျှက်စစ်ဓာတ်ထုတ်နေတဲ့စက်ရုံတွေထဲကအကြီးဆုံးတစ်ခုဖြစ်ပါတယ်။ဒီစက်ရုံကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးလာတာကိုအလေးမထားပဲပြည်အောင်စုအစိုးရကလုတ်ပိုင်ခွင့်ထပ်ပေးလိုက်တဲ့အပေါ်မှာမကျေနပ်တဲ့ပင်လောင်းမြို့နယ်ဒေသခံတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတက်ကြွလှုပ်ရှားသူတွေပါဝင်တဲ့အင်အား1000ကျော်လောက်ကဒီနေ့အောက်တိုဘာ30ရက်မှာဆန္ဒထုတ်ဖော်ခဲ့ကြတာပါ။တရုတ်ကုမ္ပဏီဘက်ကတဘာဝပတ်ဝန်းကျင်စောင့်ကြည့်ရေးဝန်ဆောင်မှုပေးရဲ့ဤကတ်ကိုငှားပြီးဤရည်အစဉ်ခံစားနဲ့လုပ်ပိုင်ခွင့်ဆက်ရောက်ဖို့ကြိုးစားခဲ့ပါတယ်။အဲ့ဒီအစဉ်ခံစားကိုပတ်ဝန်းကျင်ထိန်းသိမ်းရေးဦးစီးဌာန ECD ကိုပေးပို့ခဲ့ပြီး ECD ဘက်ကဒေသခံတွေရဲ့တုံ့ပြန်ချက်ကိုအောက်တိုဘာ30ရက်နောက်ဆုံးထားပြီးစောင့်ကြည့်သွားမယ်လို့အကြောင်းပြန်ခဲ့ပါတယ်။ဒါကြောင့်ဒီနေ့အောက်တိုဘာ30ရက်မှာတီချစ်ဒါဘေးဆက်ရုံအနီးနားကြေးဝါကဒေသခံတွေဟာသူတို့အနေနဲ့ဒီစီမံကိန်းကိုလုံးမရှိကြောင်းစန္ဒထုတ်ဖော်ပြသခဲ့ရလို့မြန်မာနိုင်ငံပွင့်လင်းမြင်တော်မှုနှင့်တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရပ်ဘတ်မဟာမိတ်အဖွဲ့မာတာရဲ့ရှမ်းပြည်နယ်တာဝန်ခံဒေါ်မီမီသိန်းက VOA ကိုပြောပါတယ
်။ပြရရင်အစီအစဉ်ကဒီလောကအဆင်မပြေဘူး။လက်တွေ့မြင်တဲ့လည်းတခြားရှိတဲ့ကိစ္စရပ်တွေကျွန်တော်တို့တွေ့ရတယ်။အဲ့တော့ဒီအရာကကျွန်တော်တို့ကပဲအော်နေလို့မရဘူး။ကျွန်တော်တို့ကပဲပြောနေလို့မရဘူး။အဲ့တော့လူထုကလည်းပဲဒီအရာကိုသိဖို့လိုအပ်တယ်။ပြန်သူသူကိုယ်တိုင်ကလည်းပဲဒီအရာကိုမလို့ချင်ဘူးဆိုတဲ့ဟာမျိုးကိုသူတို့ကိုယ်တိုင်ကအတန်ပေးတဲ့ဟာမျိုးကိုကျွန်တော်တို့တွေ့ရတယ်ပေါ့အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီထက်လိုက်ဖြစ်တဲ့ဒီ30ရက်နေ့အောက်တိုဘာ30မှာကျွန်တော်တို့ကသူသူကိုလည်းပဲကျွန်တော်တို့ကအစိုးရကိုလည်းကျွန်တော်တို့ကပြန်ပြီးတော့မှအတန်ပေးတာဖြစ်တယ်ပေါ့နော
်ပြည်အောင်စုအစိုးရကဒေသခံတွေရဲ့တောင်းဆိုချက်ကိုလေးမထားပဲစက်ယုံကို3နှစ်တတန်ထပ်တိုးပေးလိုက်တဲ့အပေါ်မှာဒေသခံတွေကမကြည်နပ်ကြပါဘူးပြည်နယ်အစိုးရအနေနဲ့မကာဝတ်30အထိသာထုတ်လုပ်ခွင့်ရှိရကြောင်းဒီတီချစ်ဒါဘေးဆက်ယုံကအဲ့ဒီတမတ်ချက်တဲ့ကြော်လွန်ပြီးလျှက်စစ်တအား100မဂါဝတ်ထုတ်လုပ်နေတဲ့အတွက်ဒီကိစ္စကိုပြည်내အစိုးရရဲ့ထောက်ခံချက်နဲ့ပြည်အောင်စုအစိုးရကတိုက်ရိုက်ကင်တွယ်နေရပါဒါပေမဲ့ပြည်အောင်စုအစိုးရအနေနဲ့လုံပိုင်ခွင့်တချို့ကိုကြော်လွန်ပြီးလုပ်ခဲ့ကြောင်းတီချစ်ကျွာအုပ်စုဒေသခံစိုင်းထူးကပြောပါတယ်
ဒီဥစ္စာကလေ၃နှစ်တက်တန်းတိုးနေကြပေါ့နော်နေ့တွင်ဝင်ကြီးဌာနကတိုးတယ်ဥပမာဥပဒေရဲ့အထောက်ထုံးလို့ရရဆိုသူကတပါးပဝန်းကျင်ဝင်ကြီးဌာနကအဲ့ဒီဖက်လာတဲ့အစီခံစာကိုသူကကြည့်ရတယ်အဲ့ဒီဒီအစင်ခံစာကိုသူကကောင်းမွန်တဲ့အစင်ခံစာဟုတ်မဟုတ်ဆိုသူတို့အရင်သုံးသပ်ရတယ်။အဲ့ဒီတဘာပဝန်းကျင်ဝင်ကြီးဌာနကသုံးသပ်နေတဲ့ကာလမှာပဲလက်စစ်ဝင်ကြီးဌာနကတော့တက်တန်းသူ့တယ်ဆို။ကိုယ်ရဲ့လုပ်ပိန်ခွင့်ကိုညွန်ညွန်ပြီးတော့လုပ်တယ်ဆို။ဆက်မဆိုင်ရာချင်းချင်းမှတာနားလည်မှုပဲလွဲတာလားပေါ့နော်။ချင်းချင်းလည်းမသိသိနေဘူ
း။တရုတ်ကုမ္ပဏီကိုတက်တန်းသုံးနှစ်ထပ်ပေးလိုက်တဲ့ကိစ္စဟာပြည်내အစိုးရရဲ့သဘောထားမှတ်ချက်ကြောင့်လည်းဖြစ်နိုင်ကြောင်းဒေသခံတွေကပြောနေကြတာလည်းရှိပါတယ်။ရှမ်းပြည်နယ်အစိုးရခွင့်ပြုချက်နဲ့တီချစ်ကြောင်မီးသွေးဆက်ရုံဆက်ပြီးလက်ပတ်ခွင့်ရခဲ့သလားလို့ VOA ကမေးရတဲ့အခါမှာပြည်နယ်လျှက်စစ်ဝန်ကြီးစိုင်းရှန်တစ်လုံကအခုလိုပြန်လည်ဖိကြားခဲ့ပါတယ်
။ကျွန်တော်လည်းမေးချင်တယ်လေကျွန်တော်ပြနေတဲ့လူတွေတို့အိမ်မှာမိမတုံးကြဘူးလားပေါ့တို့နိုင်ငံမှာမိလုံလောက်နေပြီလားပေါ့တို့မိမတုံးလည်းတခြားလိုအပ်တဲ့နေရာတို့ပြန်ဖြန့်လို့ရတာပေါ့နော်ဟုတ်လားမလားဒီလိုကျွန်တော်ပူဆောင်မှုပေးတာပဲလေလိုချင်တဲ့အဖွဲ့ရှိတယ်မလိုချင်တဲ့အဖွဲ့ရှိတယ်ဒါတဘောပါပဲ
တရုတ်မျိုးသားအကြီးစားစက်မှုလုပ်ငန်း Corporation CHMC ဟာ2002ခုနှစ်မှာတီချစ်ကြောင်မီးသွေးဓာတ်ပိစက်ရုံကိုလုတ်ကင်ခွင့်ရခဲ့ပြီးဦးသိန်းစိန်ဆိုရလက်ထက်2014ခုနှစ်မှာလူထုရဲ့ကန့်ကွက်မှုတွေရှိခဲ့လို့ခေတ္တရန်နာခဲ့ပါတယ်။အဲ့ဒီနောက်2015မှာနောက်ထပ်တရုတ်ကုမ္ပဏီဖြစ်တဲ့ဝူစီဟွာကွန်းနဲ့လက်တွဲခဲ့ပြီးဒီနေ့အထိဆက်လက်ပတ်နေခဲ့ရပါ။တီချစ်ဓာတ်ပိစက်ရုံကိုလောင်စာအဓိကထောက်ပံ့နေတာကတော့အေဂျင်စွန့်ရင်တဘာဝအရင်းမြစ်များဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီဖြစ်ပြီးသူတို့လုံဆောင်နေတဲ့ကြောင်မီးသွေးမိုင်းတွင်းကိုမနေ့ကအောက်တိုဘာ29ရက်ကမှတ်တမ်းတပ်ပုံယူခဲ့တဲ့သတင်းသမားတချို့နဲ့ဒေသခံတွေကိုကုမ္ပဏီဝန်ထမ်း50လောက်ကလာရောက်တားမြစ်ခဲ့ပါတယ်။တီချစ်ကြောင်မီးသွေးစက်ရုံနဲ့ကြောင်မီးသွေးမိုင်းတွင်းကိုပိတ်သိမ်းပေးဖို့ဒေသခံတွေကဒီနေ့မနက်ပိုင်းဆန္ဒပြနေကြမှာပဲအေဂျင်ကုမ္ပဏီရဲ့ကြောင်မီးသွေးမိုင်းတွင်းမေးစာပုံပြကြခဲ့ပြီးစဘာဆိုင်ခင်တချို့နဲ့ခဲညင်သည့်ဆိုင်ခင်တွေပျက်စီးသွားတယ်လို့လမ်းပိတ်ဆို့မှုတွေလည်းဖြစ်ပေါ်ခဲ့ရလို့ဒေသခံတွေကပြောပါတယ်။